ဒီဇင်ဘာလ10ရက်နေ့ဒီကနေ့မှာကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးနေ့ကိုကမ္ဘာတစ်ဝှမ်းလုံးကတိုင်းပြည်တွေမှာကျင်းပနေပါတယ်။ကမ္ဘာနေရအတော်များများမှာအခြေခံလူအခွင့်အရေးကိုလိုက်နာမှုမရှိတဲ့တိုင်းပြည်တွေဆက်ပြီးရှိနေတဲ့အတွက်မွေးရပါအခွင့်အရေးအတွက်လူတိုင်းရပ်တည်ပေးဖို့ကမ္ဘာကုလသမဂ္ဂအဖွဲ့အစည်းကတောင်းဆိုလိုက်ပါတယ်။လူခွင့်ရေးထိန်းသိမ်းတာဟာလူတိုင်းအတွက်အကျိုးရှိစေပါရဲလူခွင့်ရေးကိုလေးစားလိုက်နာခြင်းအပြင်လူအတူချင်းစီအတွက်ပိုကောင်းမွန်တဲ့ဘဝရရှိသလိုပဲလူမှုအတိုင်းအဝိုင်းအတွက်လည်းတည်ငြိမ်မှုကိုရစေပြီးတော့ချိတ်ဆက်မှုရှိနေတဲ့ဒီကမ္ဘာကြီးအတွက်တဟဆာသာကြာစေပါရဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ကပြောပါရဲလူခွင့်ရေးအတွက်ရပ်တည်ပေးတဲ့အလို့ရတိုင်းဟာအရေးမပါဘူးဆိုတာမရှိသလိုဘယ်နေရာကမှမဆိုလှုပ်ပေးနိုင်ပါရဲဒါကြောင့်လူသားသူကြီးအတွက်အတူတကွရပ်တည်ကြပါစို့လို့လည်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇီယက်ရတ်အယ်ဟူစိန်ကပြောပါရဲတရုတ်နိုင်ငံမှာ2008ခုနှစ်ကတည်းကအကျဉ်းချခံထားရတဲ့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူနိုဘယ်ငြိမ်းချမ်းရေးဆုရှင်လူဇင်ဘိုအပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးဖို့အမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မတကအဓိကထားတောင်းဆိုကြပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရှစ်နေရီနဲ့တက်ကြွလှုပ်ရှားသူယာနေဂျီကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့တရုတ်နိုင်ငံကယိုယွင်းနေတဲ့လူခွင့်ရေးအခြေအနေတွေကိုအမေရိကန်နဲ့ဥရောပသမ္မတတို့ကထောက်ပြကြတာပါ။ကုလသမဂ္ဂအထွေထွေညီလာခံကလူခွင့်ရေးကြေညာစရမ်းကိုစတင်အတည်ပြုပေးခဲ့တဲ့1948ဒီဇင်ဘာလ10ရက်နေ့ကနေအပြည့်ပြည့်ဆိုင်ရာလူခွင့်ရေးနေ့ကိုကျင်းပခဲ့ကြတာဖြစ်ပါတယ်